This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆက်အာနာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်မင်္ဂလာညချမ်းပါရှင်ဒီကနေ့2025ခုနှစ်ဇွန်လ12ရက်နေ့ညပိုင်းရေဒီယို NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမအဦးဆုံးအနေနဲ့Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာ။ကုချင်အစပြီး2025ခုနှစ်ဇွန်လ14ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့လုံလောက်တဲ့စီးရီးနိုင်ငံရေးနယ်မြေလွှမ်းမိုးမှုမလုပ်နိုင်ရင်မွန်ဟာတဘာသူလက်ထက်ရောက်သွားနိုင်မယ်လို့နိုင်ကောင်းရွတ်သတိပေးတဲ့သတင်းပဲဖြစ်ပါတယ်။တော်လိုင်းရေးလှိုင်းကရံမှာလုံလောက်တဲ့စည်ရေးနိုင်ငံရေးလှုပ်ရှားမှုနယ်မြေလွှမ်းမိုးမှုမလုပ်နိုင်ရင်မွန်ဆယ်မြို့နယ်ဟာတဘာသူလက်ထက်ရောက်ရှိသွားနိုင်တာကိုအထူးသတိရှိဖို့လိုအပ်တယ်လို့နိုင်ကောင်းရွတ်ကပြောကြားထားကြောင်း၎င်းအိမ်စာစဉ်ဇွန်14မှာရေးသားထားပါတယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ရဲ့တဘာပတိလက်ဖြစ်မြို့သားညီညီဝေးဆိုရ NUG ကာကွယ်ရေးဒုဝန်ကြီးလက်ဖြစ်သူနိုင်ကောင်းရွတ်ကMSFC တတိယကျင်းကောင်စီညီလာခံမိန့်ခွန်းမှာအခုလိုပဲသတိပေးပြောဆိုခဲ့တာပါ။မူလူမျိုးတို့ဟာမျိုးသားလူမျိုးရေးကိုယ်ကျမကိုဖန်တီးခွင့်ရရှိရေးအတွက်တော်လိုင်းအချိုးခွင့်များစွာဖြတ်သန်းပြီးခေတ်ဆက်ဆက်တိုက်ပွဲဝင်လာခဲ့ပေမယ့်နေဦးတော်လိုင်းကာလတိုင်အောင်ရည်မှန်းပန်းနိုင်ဟာရုံလုံးမပေါ်သေးပါဘူးလို့နိုင်ကောင်းရွက်ကဆိုပါတယ်။မွန်တော်လိုင်းအင်အားစုတွေအနေနဲ့လက်ရှိမြေပြင်နေထောက်ကိုလက်တွေ့ကျကျသုံးသပ်ဖို့လိုအပ်နေပြီးအချိန်မနှောင်းခင်အင်အားတွေစုပေါင်းဖွဲ့စည်းတိဆောက်ခါဘဝတူတော်လိုင်းအင်အားစုတွေနဲ့လက်တွဲဖို့ကိုလည်းနိုင်ကောင်းရွက်ကတိုက်တွန်းပါလေ။နောက်တစ်ချက်အနေနဲ့တော်လိုင်းအင်အားစုတွေပူးပေါင်းပါဝင်တဲ့မွန်ပြည်ကိုစားပြုတော်လိုင်းအစိုးရတရဖွဲ့စည်းဖို့လိုအပ်နေသလိုအနာဂတ်မွန်ဖက်ဒရယ်ယူနစ်အတွက်အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြုရေးမန်နိုင်တွေကိုအခုခေတ်ကဖွဲ့စည်းထားဖို့လိုအပ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ပြည်သူဝန်ဆောင်မှုများလုံခြုံရေးနဲ့ကာကွယ်စနစ်များကိုလည်းဖွဲ့စည်းထားဖို့လိုပါတယ်။စနစ်စိုးကိုတော်လိုင်းရမှာစနစ်ကောင်းတစ်ခုကိုအစားထိုးနိုင်ဖို့လိုပါတယ်။အဲ့ဒီအတွက်အခုခေတ်ကကြိုတင်ပြင်ထားဖို့လိုပြီးအုပ်ချုပ်ရေးကိုအစားထိုးနိုင်ဖို့မိမိတို့ဘက်ကအစဉ်သင့်ဖြစ်နေဖို့လိုအပ်ပါတယ်လို့ MSFC တဘာပတိကပြောကြားပါတယ်။ဝန်ကြီးချုပ်ဟောင်းဦးနုတပ်ပေါင်းစုဖွဲ့ပြီးတော်လိုင်းရေးတဲ့စာဝင်ခဲ့ချိန်1980ခုနှစ်ကနေ1988ခုနှစ်နှစ်ကြမ်းခွဲခဲ့တဲ့မွန်ပြည်သစ်ပါတီပြန်လည်ပေါင်းစည်းနိုင်ခဲ့ခြင်းအချိန်ကာလကိုမွန်တို့ရဲ့ပထမမျိုးဆက်မွန်တော်လိုင်းရေးခရီး1988ခုနှစ်ကနေနဝတဆစ်ဆိုးရနဲ့အပြစ်ကရက်ဆဲခဲ့တဲ့1995ခုနှစ်အထိကိုမော်တော်လိုင်းရဲ့ဒုတိယမျိုးဆက်နိုင်ပါမှုဖြစ်စဉ်သမိုင်းဖြစ်နိုင်ကောင်းကျော်ရဲ့အဖွဲ့မင်းကုန်းမှာညွှန်းဆိုခဲ့ပါလေ2021ခုနှစ်ဆီယနာသိမ်းပြီးနောက်မှာအာနာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတော်လိုင်းရဲ့အတူမော်တော်လိုင်းသမိုင်းအချိုးအကွေ့တတိယမျိုးဆက်ဟာဖက်ဒရယ်ဒီမိုကရေစီတော်လိုင်းခီးကိုဘဝတူတော်လိုင်းအင်အားစုတွေနဲ့လက်တွဲက၄နှစ်တိုင်တိုင်ရှောက်လန်းနိုင်ခဲ့တယ်လို့ဆိုပါတယ်မွန်ပြည်ဖက်ဒရယ်ကောင်စီမဖွဲ့စည်းခင်ကနဦးဖွဲ့စည်းလိုက်တဲ့မွန်ပြည်ကြားကာလပူးပေါင်းဆောင်ရွက်ကော်မတီ MSICC ကနေမြို့သားညီညီအစိုးရ NUG ဖွဲ့မှလူသမားဝန်ကြီးနိုင်သူဝနာကာကွယ်တူဝန်ကြီးနိုင်ကောင်းရွတ်စီမံပဏာရေးနဲ့ရင်းနှီးမြှုပ်နှံမှုတူဝန်ကြီးဦးမင်းစေယဦးတို့၃ဦးကိုကိုယ်စားလှယ်ဖြင့်ဆီလုပ်နိုင်ခဲ့တဲ့ပေါ် MSICC ဟာမွန်တော်လိုင်းတတိယမျိုးဆက်တို့ရဲ့တော်လိုင်းအဖွဲ့အစည်းဖြစ်နိုင်ကောင်းရွတ်ကညွှန်းဆိုထားကြောင်းသိရပါတယ်ခင်ဗျာအခုတခါမဟာလူမျိုးကြီးဝါဒနဲ့ဆီအာနာရှင်စနစ်ကျင့်သုံးပြီးပြည်ပခန့်ဖန်တီးနေသူတွေကိုအပီးတိုင်တိုက်ဖြတ်ကြဖို့ KNU ဥက္ကဋ္ဌပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မဟာလူမျိုးကြီးဝါဒနဲ့အာဏာရှင်စနစ်ကိုကျင့်သုံးပြီးပြည်တွင်းပဋိပက္ခဖန်တီးနေသူတွေကိုအပီးတိုင်တိုက်ဖြတ်ကြဖို့ဂရင်းမျိုးသားစီယုံ KNU ဥက္ကဋ္ဌပရိုစောကွယ်ဒူဝင်းကပြောကြားလိုက်ပါတယ်။ဒီကနေ့ဇွန်လ14ရက်နေ့မှာကြာရောက်တဲ့86နှစ်မြောက်ကော်တူလီနေမိန်ကွန်းမှာ KNU ဥက္ကဋ္ဌကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ကော်တူလီနေဆိုတာဟာ ကော်တူလီအစိုးရဖွဲ့စည်းတည်ထောင်ခဲ့တဲ့နေ့ဖြစ်တယ်လို့ကရင်လူမျိုးတွေအနေနဲ့မိမိတို့နယ်မြေမှာကိုယ်ပိုင်ပြတ်ထန်းခွင့်နဲ့အုပ်ချုပ်ရေးလည်ပတ်ပြီးကရင်လူမျိုးတွေနဲ့ဒေသခံပြည်သူလူထုရဲ့လူဝတ်ချက်နဲ့လူထုအကျိုးကိုတည်ဖို့ဖြည့်ဆည်းပေးမှုကိုပြသတာပဲဖြစ်တယ်လို့ဆိုပါတယ်။ကိုယ်ပိုင်ပြတ်ထန်းခွင့်ကိုကျင့်သုံးတာဟာတော်လိုင်းကာလမှာကင်ဆွဲရက်တည်ရမယ့်နိုင်ငံရေးလမ်းညွှန်ချက်ဖြစ်ပြီးမိမိတို့ရဲ့နိုင်ငံရေးကံကြမ္မာကိုမိမိတို့ကိုယ်တိုင်ဖန်တီးရင်းနဲ့ကရင်လူမျိုးတွေသာမကလူမျိုးများအားလုံးကြီးပွားဖွံ့ဖြိုးတိုးတက်စေဖို့အုပ်ချုပ်ရေးနဲ့ပြည်သူ့ရေးရာစီမံခန့်ခွဲရေးကိုလမ်းညွှန်ပေးတာလို့လဲ KNU ဥက္ကဋ္ဌကရှင်းပြပါဗျ။ခေတ်ကာလနဲ့ညီတိုးတက်ပြောင်းလဲနေတဲ့နိုင်ငံရေးခြေအနေများအုပ်ချုပ်ရေးနဲ့ပြည်သူ့ရေးရာစီမံခန့်ခွဲရေးတို့ကိုနားလည်သဘောပေါက်တက်ကြွအောင်လေ့လာသင်ယူပြီးလာမယ့်အနာဂတ်ကာလမှာမိမိတို့ကံကြမ္မာကိုမိမိတို့သာဖန်တီးပြီးစီမံအုပ်ချုပ်နိုင်ဖို့အနာဂတ်မျိုးဆက်တွေမွေးထုတ်သွားမယ်လို့ KNU ဥက္ကဋ္ဌကဆက်ပြီးပြောကြားထားပါဗျ။ကရင်ပြည်ကော်တူလီဒူတော်ရင်မှာပညာရက်လူငယ်တွေအနေနဲ့ကန္တဘောင်းဆောင်ကနေပါဝင်အားဖြည့်ကြဖို့လည်း KNU ဥက္ကဋ္ဌကတိုက်တွန်းထားပါတယ်။ဒါပြင်ကော်တူလီကိုအတူတကွထူထောင်ရင်းတစ်ချိန်တည်းမှာပဲပြည်သူလူထုအားလုံးငြိမ်းချမ်းကောင်းမွန်စွာနေထိုင်နိုင်ရေးဆိုတာကိုအာမခံတဲ့ Federal Democracy ပြည်ထောင်စုတည်ထောင်ရမှာအတူတကွကြိုးပမ်းကြဖို့လည်းပြောကြားခဲ့ပါတယ်။လက်ရှိမှာ KNU ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အခြားသောလူမျိုးစုတော်လှန်ရေးအဖွဲ့အစည်းတွေနဲ့အတူစစ်အာဏာရှင်ကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးFederal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေးကြိုးပမ်းနေတယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးထောက်ချမ်းမြို့အမှတ်3လမ်းနဲ့အမှတ်9လမ်းစုံမှာရှိတဲ့စစ်တပ်ဘန်ကားကိုအဝေးဒိန်းပိုင်းနဲ့ဖောက်ခွဲတိုက်ခတ်ရမှာစစ်သားတအူးလဲကြသေဆုံးဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရောင်တိုင်းထောက်ချမ်းမြို့နယ်ကအမှတ်3လမ်းနဲ့အမှတ်9လမ်းစုံမှာရှိတဲ့စစ်တပ်ဘန်ကားကိုအဝေးဒိန်းပိုင်းနဲ့ဖောက်ခွဲတိုက်ခတ်ခဲ့ရမှာစစ်သားတအူးသေဆုံးခဲ့တယ်လို့ Operation Flame ပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။မနေ့ကဇွန်လ13ရက်ည8:00ကျော်အချိန်မှာစစ်တပ်ဘန်ကားကိုအဝေးဒိန်းပိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တာဖြစ်ပြီးအဆောင်စစ်သားတွေပြင်ထွက်လာချိန်မှာအချိန်ကြိုက်တိုက်ခိုက်နိုင်ခဲ့တာကြောင့်တဦးကိုထိပြီးလဲကျသွားပါတယ်။နောက်ဆက်တွဲမြေပြင်ခြေနေဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့သိရပါတယ်။စစ်စင်ရေးပြီးဆုံးချိန်မှာတော်လိုင်းအဖွဲ့သားတွေအားလုံးပြန်လာခဲ့တာကြောင့်ဘေးကင်းရာနေရာတွေကိုပြန်ရောက်နေပြီလို့လည်းအတည်ပြုထားပါတယ်။ဒီစစ်စင်ရေးကို Operation Flame အဖွဲ့ကလုံဆောင်ခဲ့တာဖြစ်ပြီးမဟာမိတ်ဖွဲ့တွေနဲ့အတူစစ်ကောင်စီတပ်တွေကိုအချိန်မြင့်တိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမှာကတော့ဖားကံမှာစစ်တပ်ကဒေသနေရဲသားပြည်သူ3ဦးကိုထပ်မံတပ်ဖြတ်လိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဖားကံမြို့နယ်အတွင်းစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာအရဲသား3ဦးကိုတနက်နေ့ပြစ်တပ်ပြီးကိုလက်အင်္ဂါတွေကိုဖြတ်တောက်ခါလမ်းဘေးမှာဆွန့်ပစ်သွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မနေ့ကဇွန်လ17ရက်နေ့မနက်ပိုင်းကမော်စီစာကျေးရွာတောင်ရုံမှာအလောင်းတွေကိုဆွန့်ပစ်သွားတယ်လို့ဆိုပါတယ်။အသက်ခံရသူတွေဟာမျိုးသားတွေဖြစ်ပြီးကိုခနာစိတ်ပိုင်းတွေကိုဖြတ်တောက်တာမျိုးလုံးတွေကိုဖောက်ထုတ်ထားတာနဲ့ကောင်းတစ်ခုလုံးကြေမွအောင်ရိုက်နှက်တပ်ဖြတ်တာတွေလှုပ်ဆောင်ခဲ့တာကြောင့်စစ်တပ်စစ်ကြောင်းကိုမယုံကြဖို့ဒေသနေပြည်သူတွေကြားသတိပေးပြောဆိုမှုတွေရှိနေတယ်လို့သိရပါဗျ။အဲ့ဒီစစ်တပ်စစ်ကြောင်းဟာဇွန်လ17ရက်နေ့ညကလည်းတက်လက်ပိုင်းရွယ်မြို့သား3ဦးကိုပစ်တပ်ပြီးမော်စီစာလမ်းစုံမှာဆွန့်ပစ်ထားခဲ့တာရှိပါတယ်။အခုလိုချမ်းဘတ်စစ်တပ်ကရဲသားပြည်သူတွေကိုရဲရဲဆက်ဆက်တပ်ဖြတ်နေတာကြောင့်ဒေသနေပြည်သူတွေစစ်တပ်စစ်ကြောင်းလာမကိုကြောက်ရွံ့နေကြတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အချမ်းဘတ်စစ်တပ်စစ်ကြောင်းဟာမီလာကုန်ပိုင်းကစပြီးဖောက်ကန်မြို့နယ်အတွင်းဝင်ရောက်လာခဲ့ရမှာအရသာပြည်သူတွေကိုတပ်ဖြတ်နေတဲ့အပြင်ကြောင်စိမ့်လုတ်ကွက်တွေမှာကုမ္ပဏီတွေကိုလည်းမီးရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့သိရပါပါခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမောင်ကတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါ2025ခုနှစ်ဇွန်လ14ရက်နေ့ Radio Energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမမ။ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ဆေးဥစုဟာနိုင်ငံအကျဉ်းသားများအားလူမျိုးခွင့်ပေးခြင်းကိုလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့ကုလဆိုင်ရာမြန်မာတပ်မတ်ကြီးပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ပြည်သူစုရစီကနေအာဏာလုယူထားတဲ့အကြမ်းဖက်ဆေးဥစုဟာနိုင်ငံအကျဉ်းသားများကိုလူမျိုးခွင့်ပေးခြင်းဆိုတာကိုလက်နက်တပ်ဖွဲ့အသုံးပြုနေတယ်လို့ကုလဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။ရီယောမြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဇွန်လ13ရက်နေ့ကကျင်းပတဲ့ကဘာပေါ်ရှိကျင်းောင်များတွင်ဖြစ်ပေါ်နေသည့်စိန်ခေါ်မှုများအားဖြည့်ရှင်ခြင်းဆိုတဲ့တကားဖွင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မန္တလေးရိုးဝမ်းမှာလူကုန်သိက္ခာ Dignity ကိုအလေးထားဖော်ညွှန်းထားပြီးကျင်းကျသူအားလုံးကိုမွေးရပါဂုဏ်သိက္ခာလူသားတအုပ်ပေါ်တတ်မိုးထားမှုနဲ့အညီဆက်ဆံရမယ်လို့ဖော်ပြထားပေမဲ့စေုပ်စုဟာအဲ့ဒီစံချိန်စံညုံကိုပြောင်ပြောင်တင်းတင်းချုပ်ဖောက်နေတယ်လို့စီဝေးတက်လာသူတွေကိုရှင်းပြခဲ့ပါတယ်။မန္တလေးရူ58အရာအချင်းကျနေသူတွေဟာသူတို့ရဲ့မိသားစုဝင်တွေနဲ့ချင်းနောင်နေရန်ပြင်ပကကဘာကြီးနဲ့ဆက်သွယ်ခွင့်ရသင့်တယ်လို့ခိုင်မာဆိုထားပေမဲ့မြန်မာနိုင်ငံမှာအဲ့ဒီအခွင့်အရေးဆုံးရှုံးနေတယ်လို့လည်းအသိပေးခဲ့ပါတယ်။ နိုင်ငံတော်သမ္မတဝင်းမြင့်နဲ့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့တော့ပြင်ပနဲ့ထိတွေ့ဆက်သွယ်ခွင့်နှိရှိလာများပိတ်ပင်ခံထားရပြီးသူတို့အတွက်ဥပဒေကြောင့်ရကိုစားပြုခွင့်ဖြုတ်ချခံထားရတဲ့အပြင်သူတို့ချစ်မြတ်နိုးသူတွေနဲ့ဆက်သွယ်ခွင့်ညှင်းပယ်ခံထားရတာတွေကြောင့်အစည်းအဝေးတက်လာသူတွေကိုခုလိုရှင်းပြခဲ့တာဖြစ်ပါတယ်လာမယ့်သတင်းပတ်ထံမှာတော့အောင်ဆန်းစုကြည်ဟာအသက်80ပြည့်မှာဖြစ်တဲ့အတွက်နည်းနည်းရရမှရှိတဲ့မြန်မာပြည်သူတွေဟာတော့အောင်ဆန်းစုကြည်အသက်80ပြည့်မွေးနွေ့ဆင်နွှဲနိုင်ဖို့ဒီလမ်းပေါင်းစုံနဲ့စီစဉ်နေကြပြီးအမြန်ဆုံးလွန်မြောက်စေဖို့နဲ့ဇမ္မာရေးကောင်းစေဖို့ဆုတောင်းမေတ္တာပို့သနေတာတွေရှိတယ်လို့လည်းတစ်ဆက်တည်းအသိပေးခဲ့ပါတယ်။မြန်မာနိုင်ငံမှာကျောင်းသူကျောင်းသားတွေဆရာဝန်တွေသတင်းထောက်တွေရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ကလေးငယ်တွေပါဝင်လူပေါင်း 2,900 ကျော်နိုင်ငံရေးရည်တည်ချက်တွေကြောင့်ဖမ်းဆီးချုပ်နှောင်ခံထားရပြီးများစုဟာတရားလက်လွတ်ဖမ်းဆီးချုပ်နှောင်ခံရသူတွေဖြစ်တယ်လို့ကုလဆိုင်ရာမြန်မာတမ်မတ်ကြီးကဆက်ပြောပါတယ်။ဒါဟာစစ်တပ်အနေနဲ့ငွေညှစ်လိုတဲ့ရည်ရွယ်ချက်နဲ့ဖမ်းဆီးချုပ်နှောင်ခဲ့တာဖြစ်ပြီးဖမ်းဆီးချုပ်နှောင်ခံထားရသူတွေဟာတရားမျှတမှုရှိတဲ့တရားခွင်ဆုံးဖြတ်မှုကိုတစ်ကြိမ်တစ်ခါမှခံစားခွင့်မရခဲ့ကြဘူးလို့လည်းအသိပေးခဲ့ပါသေးတယ်။2022ခုနှစ်တုန်းကဆိုရင်နိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့ကိုဖြိုးစရာတော့ကိုကျော်မင်းယူခေါ်ကိုချင်းမီကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုဆီယုစုကမတရားကွပ်မျက်စီရင်ခဲ့ပြီးနောက်နှစ်နှစ်ကြာ2024ခုနှစ်မှာလဲဆီယုစုကကိုကောင်းထက်နဲ့လူငယ်အမျိုးသမီးနိုင်ငံအချင်းတို့မချမ်းမြေသူတို့ကိုထပ်မံကွပ်မျက်စီရင်ခဲ့တယ်လို့ရှင်းပြခဲ့ပါတယ်။ဆီယုစုလက်အောက်ကအချင်းချင်းလုပ်ငန်းစဉ်ဟာဥပဒေပြည့်ရေးအာဏာတရမဟုတ်ပဲလွှမ်းမိုးချုပ်ကင်ဖို့ဖြစ်တဲ့အတွက်မြန်မာနိုင်ငံကအချင်းတော်တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ရစေရေးကုလသမဂ္ဂနဲ့ ICRC တို့အနေနဲ့တောင်းဆိုသင့်တယ်လို့တိုက်တွန်းခဲ့ပါတယ်။ဒါပြင်နိုင်ငံရေးကျင်းသားတွေအားလုံးချက်ချင်းပြန်လည်လှုပ်ပေးဖို့စေုပ်စုအပေါ်ပြစ်မှတ်ထားတဲ့ရေးယူပိတ်ဆို့မှုတွေချမှတ်ဖို့သက်ရှင်ကျန်းရေးသူတွေအတွက်ပြန်လည်ကုစားရေးစီစဉ်မှရင်းနှီးမြှုပ်နှံဖို့တောင်းဆိုခဲ့ပါတယ်။ဒါကြောင့်နိုင်ငံတကာအသက်ဝင်နေတဲ့ဆရာနာရှင်စနစ်နဲ့မတရားဆရာနာသိမ်းမှုချုပ်ငြိမ်းရေးအားထုတ်နေတဲ့မိမိတို့ရဲ့ကြိုးပမ်းမှုတွေကိုကူညီအားဖြစ်ပေးကြဖို့ပါတိုက်တွန်းခဲ့ပါတယ်ရှင်။စီဝါဆောင်ရှားမှုမလုံလိုက်တာကြောင့် CDM ကျောင်းဆရာမကြီးဒေါ်မြင့်မြတ်တန်မန္တလေးဥပိုလ်အကျဉ်းထောင်မှာကြဆုံတဲ့တရင်ကိုတင်ပြပေးပါမယ်။ဂျမ်းမဆီယုစုရဲ့မတရားဖန်ဆီးတာကိုခင်ရပြီးစီဝါဆောင်ရှားမှုမလုံလောက်တဲ့အတွက် CDM အလဲတန်းကျောင်းဆရာမကြီးဒေါ်မြင့်မြတ်တန်မန္တလေးဥပိုလ်အကျဉ်းထောင်မှာကြဆုံခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဒီနေ့ဇွန်လ14ရက်မှာထုတ်ပြန်ပါတယ်။ CDM အလဲတန်းကျောင်းဆရာမကြီးဒေါ်မြင့်မြတ်တန်ဟာမန္တလေးဥပိုလ်ကျင်းထောင်မှာပုံမှန်52ကကြီနဲ့1,005နှစ်ချမှတ်ခံထားရပြီးကျင်းထောင်တွင်စေဝါလုံလောက်စွာစောင့်ရှောက်မှုမပေးနိုင်တာကြောင့်သွေးကြောပေါက်ပြီးမေလ9ရက်နေ့မှာကျဆုံးခဲ့တာလို့ဆိုပါတယ်။ကျောင်းဆရာမကြီးဒေါ်မြင့်မြတ်တန်ဟာ2023ခုနှစ်ဇူလိုင်လ29ရက်နေ့ကဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပြီးတီဘီယောဂခံရှိတာကြောင့်စေဝါစောင့်ရှောက်မှုပုံမှန်လိုအပ်နေသူတဦးလို့သိရပါတယ်။ဆရာမကြီးယောဂပြင်းထန်လာတဲ့အတွက်ထောင်ပြပမှာဈေးကူတာခွင့်ပေးဖို့ထောင်အာဏာပိုင်တွေစီမှာတောင်းဆိုခဲ့ပေမဲ့ထောင်အာဏာပိုင်တွေကဈေးကူတာခွင့်မပေးခဲ့ဘူးလို့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဆရာမကြီးဟာတီဘီယောဂခံကြောင့်ဈေးပင်းတွေတွင်းနေရသူဖြစ်ပြီးအဲ့ဒီဈေးပင်းတွေကြောင့်သွေးကြောပေါက်ချိန်မှအချိန်မီဆေးဝါးကူတာခွင့်နဲ့ကျန်းမာရေးဆောင်ရှောက်မှုမရတာကြောင့်သေဆုံးခဲ့ရတာလို့လည်း PPNM ကအသိပေးပါတယ်။မြန်မာနိုင်ငံကအကျဉ်းထောင်တွေမှာဆေးဝါးဆောင်ရှောက်မှုလုံလောက်အောင်မပေးတာကြောင့်ကျဉ်းကျခံနေရသူတွေဟာယောဂါတွေဖြစ်ပွားနေပြီးစကူတာခွင့်ဆုံးရှုံးနေတဲ့အတွက်အသက်မဆုံးရှုံးတဲ့မဲ့တက်ပြရတဲ့အထိဖြစ်နေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကိုရ PPNM ကထုတ်ပြန်ပါတယ်။ခုလိုကျင်းောင်တွေမှာဈေးဝဆုံးရှုံးမှုလုံလောက်စွာမပေးတာကြောင့်မသေးသင့်မဲ့တည်ဆုံရသူရေအတွက်ဟာဇွန်လ10ရက်နေ့အထိ12ဦးရှိနေပြီလို့ PPNM မှတ်တမ်းတွေကသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ15ရက်နေ့အတွက်မူလဝတ္ထခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အသင့်တကနေတိမ်ထူထပ်နိုင်ပြီးမုတ်တုံတွေဟာအကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရံတစ်ချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာတစ်ခါတည်းရမိုးသက်လေးပြင်းတွေကျရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကျစဉ်ရေပြင်းမြေပြင်လေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းမကွေးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ရှေးပိုင်းနဲ့တောင်ပိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးအေရဝတီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။စကိုင်းတိုင်းအောက်ပိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပါတယ်။မန္တလေးတိုင်းမှာတော့နေရာကွက်ကြောင်မိုးထစ်ချုံကြွားနိုင်ပါလိမ့်ရှင် ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်။သောတာရှင်များရှင်ဒီနေ့ညရဲ့တော်လိုင်းကြီးပြကဏ္ဍမှာတော့ရှင်မျိုးငယ်ရေးဖွဲ့ထားပြီးလွယ်လပ်နှွေဦးခန်းစားရွတ်ဖတ်ပေးထားတဲ့ရောင်နီဦးကိုမော့ဖူးခြင်းပြီးလို့အမိရတဲ့ကြပြကိုထုတ်လွှင့်ပေးလိုက်ပါရစေရှင်
။ရောင်နီဦးကိုမော့ဖူးခြင်းပြီးအမောင်မိုင်ဆုံးညတွေထဲနာကျင်မှုကိုမျက်ရည်နဲ့စတင်ခဲ့ရတယ်။စကလုံးတွေခန်းချောက်ကွယ်အသွေးတဲ့အသားတဲ့ကယုံထလာတဲ့နှလုံးသားနဲ့ချစ်ချင်းမြတ်တာဟာအမှန်တရားကိုဥတီခြိလှမ်းတွေကိုရွက်လွင့်အာယုံဥအလင်းသစ်စီခြိတက်တရားတဲ့ဘက်မှာတည်စီခဲ့တယ်တည်ဆောက်ခဲ့သမျှဖြိုချခံလိုက်ရတဲ့အခါဘဝတွေဟာဗလာနတ်တီဘယ်လိုအဘိဓမ္မာနဲ့ဖျားတွေပွင့်ခဲ့ပါတလဲမေးကြအဖြေဟာပဲ့တင်တန်တောင်ပြန်မလာတဲ့အခါကို့တရားကို့ပြန်ရှာခဲ့ကြရတယ်လွတ်မြောက်ခြင်းဟာဘယ်မှာလဲအမောင်ဟာပိမ့်ပိတ်လွန်းတဲ့အခါကြယ်တွေဟာကို့ကိုယ်ကိုထွန်းညှိသူတို့အလင်းတွေနဲ့လမ်းပြလျှောက်တဲ့ခရီးနီးပါစေပွင့်တဲ့ပန်းတွေလှပါစေตายาหลับปะมะนักคินอหละตุ่บาสิอายุจิ้นอลิ้นสิตูรุบวะกูยิ้นลุลั้นหญ่นจะลั้นคุละมาตะโชเลมะทินหมัดเปจุยจะยาอคันนาซงอหละฤปอโลกะเยตะยามาอหม่องกูอลิ้นหาอนันยะซะเมะมะหุละดีโลตะยากูนาจ้าจินมาเยအနိုင်အရှုံးအလင်းအမှောင်အမှန်အမှားလောကဓာတ်တရားဟာအလှဲ့ကြပေါ်မငင်းဆန်ခဲ့ပါဘူးအလိုက်သင့်လွင့်မျောခဲ့ရတယ်လန်းခုလမှာကြယ်တွေကြွေတဲ့လားမကြွေပါဘူးကြယ်တွေဟာလင်းမြဲလင်းဆဲပါပဲကြယ်တွေဟာကြွေပြီးသွားတဲ့အခါသူတို့အလင်းဟာအလင်းနဲ့တန်းပေါင်းများစွာတည်ရှိနေကြတာပဲလေโอ้ฉิดต้อเจียมยาตินတို့อลิ้นတွေทาวระตีบาสิอหม่องตุโกโทคว่เป็ดไลผู่နှလုံးသားมาไส้ปิ้วခဲ့တဲ့เจียบ้านတွေตะด้อလုံးဝေနေပြီตะลั้นชิ้นหลั่นยินခยี้တွေနှင်ยะต้อแม่ลั้นဖြောက်ตั้นบาสิลาแม่เบอะเว้ยောက်บาสิချစ်ချင်းမေတ္တာတရားနဲ့ခရီးတွေပေါ့ဒါဟာစာတင်ကြောင်းဒါဟာဆေးယုံဒါဟာရှေးဟောင်းယဉ်ကျေးမှုနည်းမြေဒါဟာဘာသာရေးအဆောက်အအုံဒါဟာပရဟိတဒါဟာမိမ့်မနဲ့ကလေးဒါဟာငါတို့မနဲ့ပြန်လက်လက်ဆက်ဆက်တွေ့ဒါဟာငါတို့အပိဓမ္မာဒါဟာငါတို့တရားလမ်းမတွေဟာအမှောင်တဲမှာငါတို့တွေးခေါ်ညှော်မြင်ရတာပါပဲအမောင်ဆုံးညတွေဖြတ်ကျော်သွားဖို့ညလင်းမိအိမ်လည်းမရှိတန်လိုက်အိမ်မြောင်လည်းမပါနှလုံးသားနဲ့ချစ်ချင်းမေတ္တာကိုသာတည်ဆောင်ခဲ့ပါရဲ့လေအမောင်ကိုကြော်ဖြတ်ရင်းလင်းအာယုံရောင်နီတန်းသည့်အထိကျဲစင်တို့ရဲ့အလင်းနဲ့အပြင်းချီတက်ခဲ့ကြရโออายุจีนอลิ้นติมะแนคินสีฉีตက်ยินยาวนีอู้โกหมอพูฉินซั้นหล่าบีลี
วิดีโออนุจีตอดาရှင်ปองลูရှင်อะกุဆက်လက်ပြီးတော်လည်းတိကိတာအစီအစဉ်မှာတော့ညာသိမ့်တန့်ရေးသားထားပြီးဘာကြီးတီတီဆိုထားတဲ့တမိုင်းရွေမုံတိုင်းကိုအမိရတဲ့တော်လည်းတိတခြင်းနဲ့ဖြစ်ပါတယ်ခံစားနာဆင်ပေးကြပါအောင်ရှင်
Oh, 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 oh
ရှင်တော်လံပြည်သူအပေါင်းတို့ရှင်ဒီနေ့ညရဲ့နောက်ဆုံးအစီအစဉ်ဖြစ်နေတိုင်းနာဘာသာစကားထုတ်လွှင့်မှုကိုတင်ဆက်ပေးခြင်းပါတယ်။တပတ်အတွင်းသတင်းတွေကိုကချင်ဘာသာနဲ့ဘရန်ရှေးကြီးကတင်ပြပေးပြီးတဲ့နောက်မှာတော့ကျမတို့ရဲ့ညပိုင်းရေဒီယိုအန်ယူဂျီထုတ်လွှင့်မှုအစီအစဉ်တွေကိုရန်နာတော့မှာပဲဖြစ်ပါတယ်။တော်ရှင်ပေါင်းတရားပြွှန်ရှင်ချမ်းမြေတဲ့ညချမ်းကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
ဆောင်းရိုင်းကျရဝန်ပေါအမျိုးရှာနေရဝေပြောဆင်ဆာငါနေကလောရီဂျူအန်ယူဂျီအပမီနမန်ပြလန်ဝါဆိုင်ဖောင်းရှတုရှိကနေဖဲမိုင်ပဒံရှိကောနာထွန်ရှတိုင်ရမရစနာရယ်ညရှောင်းနန်ခုနာချင်းပေါမုံတဲခေါမုံနာခါပြင်ခရုမိုင်ဖြန်ခွက်ရဲ့နေရမတူဘလူမရှာတဲ့မိုးကခင်ဆင်းနေအန်ယူဂျီနေမတူစတော်ရရှိကဖဲတာမတူညံနာရယ်လမ်းမဆိုင်မှာတာတာပင်ကလာပောင်းလိုက်စင်နာတင်ဒုံဒေါ်တာပြလိုက်ဝဆိုင်အကွညောဘုံရှင်ဝအာမကျော်ညမုံရှူရောင်ကောက်တာဘုံလူလူလူဝဲလာဗရန်ကပိုင်ချင်းခါကပါခတ်တုံငယ်လာမီပြလိုက်ဝဆိုင်တဲ့အညွင့်ချီဆိုရအရှင်ကမောင်နာဂရုမင်းတုံချေပြင်စင်ယံဖရန်ကြောင့်လမ်းခရီမန်တပ်ကောနာခါပြင်ခရမိုင်ပြင်ကွေရဲ့နေရာမတူရှင်ကမောင်နာဂရုမင်းတုံဖဲမြစ်ချနာနင်းထနာမရိုင်ကင်းကရူလဆာရှိလခေါကျပွေနင်းထနာမရခင်ခေါမစာမချောင်ပေါ်နင်းထနာမရခင်မိချခုစာခွန်ကရူစံပရာဘုံနာမရချခုစာခွန်နောင်မုံနာမရခင်မိစံစံငါရှိစနစ်ခေါလံဖူနာမရလဆချခုရှိငါနေရမတူဆန်ခေါစာခွန်စနစ်တဲ့ခေါမုံတော်ပလဝနင်းထနာပြန်ခွေရန်တပောင်းနခေါနာခါပြန်ခရမိုင်မရခုစာခုရှိချခုတဲ့မီဇိုရာမုံတော်ကတာနာခါပြန်ခရမိုင်ပြန်ခွေရန်မရှာမရမငါစာခုရှိရမတူဆန်စင်ရှိချခုပဲဂရုမတိစတော်ရလူဝဆိုင်လာမကျေလူအောင်မတွန်းရှင်နံတံတော်ချာမုံရှာလီခုနာခါပြန်တဲ့စိန်နာစတိဒါရနာလာမီဖေအန်တော်ရိုင်လာဘုကကုခနာလမုံမရာရှိခပြန်အန်တော်ရှပွဲရမဝါနာရေလာကျေလူအိုင်မတွန်းနမော့လင်တန် มุงพองปราศรัยผงเปอันยุจิมกอมกาครีมันจัดนี้ริมัยชาเซนมุนมีจันจาตองเก่าเจลักนักนี้ริมนาด้วยชิกาเปตามดุนยานาเรมอินทนามุงพองปราศรัยผงนี้ก่อตระหลังไอบุงนี้กลัวง่ายมั้ยจ๊ออันยุจิเอโซยามกอมกาครีมันจัดก่อนาจุนสตาปรมสุมยะชนาตอชาริมคังซิงไดลัมเจลุไอมุงพองลักษันปราศรัยผงก่อนาจางเก่ามีคุณพรลับเซนมุนนี่คิงกูจานเทลังนักมจูนีคิมล้าเรือลังเจลูไอเร่ใจพงเพะมอกหนึ่งทนาปุวายพรางสลายอีเพะมุงพออายุอามจูพรานจังดูนามจูงานาแอนยุจิมพรางสลายเจชินามเก่ากระเพียงข้างซึ่งกรมการนำครีมมาจากพอนามาชตาชานินทันใจไรนามุงพองมจังพรางสลายพรันอุบขังพงปูชานินทอนเกียงวังมจังสังเทสังนินทันจานามุงพองเจดูพงนี้ตั้งดูครามาดูมาใครดูนามาดูอุบขังพงเพกระทะนิ่งทันจ่ายเรียลำเจลุเอริเอ็นยุจิเคร่งมองตะจุรุงอาสุนชกาขังไอวาอูนีบงและกอชีชกรายการนิทักขันนาเจฟส์ก่อนนามาดูริมคังซึ่งจ่ายไรนาปลิกพงนี้ริมนามาดูไม่อยากง่ายมาจอมกอมกาเคร่งมองจับเจจะครุบนาริมคังซึ่งจ่ายเรียงานาสุนจ่ายลำเจลุไอตัวน้าพักกันนามุงชาเนียลุงเซ็งถวยจากบาลีเป้กุมเชียนเมียนเพียงทับนี้วันนัดเชนในชิกาเป้ตามดุนยานาเร่พักกันนิ่งทางกระตาชาดุงอาไอกุมเชียนเมียนเพียงทับเพียงพงนี้ก็ลุงเซ็งหลอกนี้เป้ถึงสะวันนัดเชนง่ายตาจนสตาชิยาชนิตามอสิซานาลุงเซ็งกูมีละไงอาจากโรงแรมนี้เป้วันนัดเชนเขาย้ายงานนากินราชิกาในทางสุนดาเร่พักกันมอสิซาทางอาไอลุงเซ็งกูมีละไงนาจากโรงแรมนี้เป๊ะกุมเชียนเงินเพนดับนี้วันนี้จะแทนได้วิจูละไงโซเชียลมีเดียอันซาบรังไงมาจอยานาซอนสุเนริกามายลุงขังพักกันลำจริงยาเอเบสต์คุมสมยาชินิก่อนาทุชทุดลงว่าไอกุมเชียนเงินเพนดับเทียมพงนี้ก็เมสต์คุ้นคุยาชินิจะพักกันเด็ดดูนาลุงแสงคุณนาจากโรงแรมนี้เป๊ะวันนี้จะแทนเขาใหญ่เลยลำเจลุไอใจเตียงปงนี้เป๊ะแค่อีเจ๊ KPTF ปองปองจับดีถึงแสดงจอมันเจนเบียนนะคุณเชนเงินเป็นตับมกานะมารายชิมเสร็จจะซีมาได้แล้วจองลำเพียงชิการก่อนนะเจนหน่วยเลยตาตัวเจนจ้ากินรากระจาเมื่อซาละจะง่ายที่มาจอมุมเรียมชาลิคู่นะชนะกินชูก่อนนะจะบอกคิมลีละมันชิงกันเจ๊อินดูคอมนามาดูเต้เตียงปงนี้อ่ะเพียงเป๊ะสตีมจ้านะงานามาดูแค่อีเจ๊ KPTF นี้สตีจอได้แล้วง่ายดังเจลุไอพ้องจุ่มกูนะลงขังคงซาคงฉะคงเชียนเนียนเทียนดับกานากับจัดใจลังนักกระบาครักกระปอวันจอจ้านี่วันครูเทนซามัดไว้ชิกาเปตามดุนยานาเรพักกันหนึ่งทางกตานาลงขังเมรจะงาไอคงซาคงฉะคงเชียนเนียนเทียนดับกานากับสตัมจัดใจลังนักกระบาครักกระปอวันจอจ้าวันครูเทนซานามิชาซีเอลับกินาชิกานิกอนาเจลุไอพักกันตมาคงฉะงาไอคงเชียนเนียนเทียนดับพอจุสตาโปรกุยชนะกินชูมันนี่มังอาเจนัมชาคงซาคงนาเอียอูโกมีอาปอมยังกูดองเพจงปอมจะขัดกระป๋อยเรื่องเพียงชิการนิทานาเจลุไอใจลังนักกระป๋าขัดแดงจอคุณซาโกนาอันตาชิลคองวันครูมันนะมากระจียังไงมันล้อมมังจะครูมวยลำเจลุไอเร่งกุมเชียนยังเพียงตัดนิโกแล้ววาใส่ด้วยทามงมอซิซากระดีมอสังคานิทะวันนัดเชนไอเพียงพงนี้ไรนะเพียงคนจูไอเจพักการตมาคงก่อนนะลังนักกระป๋านี้เจกับสตัมตัวไงเรื่องเจลุไอปัดมีน้ำมันดินละวาไซพังชุ่มชิกานิเป็ดและจังช่วยยาละมังก็ใจก็มาใส่กูเร่วิดีโอแอนยูจีอาชิกานิเป็ดกับลำจัดไอโซไรจูรุนปออมิชาลียองเป็ดไกรจีจูกบาไซน้อง
ต่อจากชิญาคุณยาอะคุณน้าสินิจาเรวิดีโออันยูจีอาซีซันวีกูวิดีโอเลนไลน์บอมาได้ยังน้าสินันดูเว็บไซต์ยูทูบเทเลกราฟเฟซบุ๊กอาซาชิเร่อะช้าต่ออินเทอร์เน็ตแพลตฟอร์มยูโซมาเลยมันเนตจะเจนยาจะเจนปองมันทั่วถึงปีเลียชิบาร์YouTube ပရိသတ်များအနေဖြင့်လဲ Radio UNG Channel ဖြစ်တဲ့ youtube.com/@radiounggmyanmar မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရွတ်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio UNG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9MHz ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။